ရားရှင်ဆရာမကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်။ရောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဖြီးသွားမှာဖြစ်ပါတယ်။ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်။ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်။အပြင်းထန်ကန့်ကွက်ခဲ့ကြတယ်။စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးက။ဆိုးကောင်းကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကျင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဘောထားလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဆုံးကျွန်တော်အဲ့ဒါကိုသိကျင်ပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါသူတို့ဟာအချိန်နေမှန်ကိုစီလို့ကန့်ကွက်တယ်လို့သတင်းစာဆရာတူနဲ့ဆရာဦးကျော်မင်းထင်ပါသခင်ဗျာ
အများစုကတော့တိတ်ထဲထဲဝင်ဝင်တော့တိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဆောလွင်တို့ဒေါ်ဒေဝီတန်းစင်တို့လို့တဘာဝပေါင်းလို့နေတဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသပ်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကသုံးသပ်ထားတယ်ဒါကိုတော့ပြည်သူလူထုကအများကြီးလေလာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့တိတိချာချာမသိဘူးလို့တော့ပြောလို့မရပါခင်ဗျာဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်ွက်ကြတာလို့မြင်ပါတယ
်ဟုတ်ကဲ့သဘောပတ်ဝန်းကျင်အဖြစ်တော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ဒီကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့သိကြပါရဲ့ဒါပေမဲ့စီးပွားရေးအများဆုံးကိုလူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွမ်းအင်လူအပ်ချက်အတွက်သတိကြေသာအဖြစ်အထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ဘက်ကထောက်ပြလာတယ်တွေးလာပါတယ်ဘူးဆရာကိုင်းနှုံးမြန်မာပြည်ရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါဦ
းအဲ့ဒါကနားလည်ကြပါတယ်ဗျဟိုခွဲဝေခံစားမယ်မှညာနှုံးအချိုးအစားလည်းမြန်မာနိုင်ငံအတွက်အင်တာနက်မှာနေတယ်ပေါ့နော်အဲ့ဒီအပေါ်မှာလည်းသိပြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ်အကျိုးမြတ်ခွဲဝေခံစားမှုလည်းနေတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အတိတော့ဤသူအများစုမှာရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာဖြတ်ကျော်စောရဲ့သဘောထားလည်းသိကြပါတယ
်ဒီမှာတော့ဟိုဤသူလူလူကိုအပြစ်မတင်ဘူးဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့တရားစာတပ်ပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရတာနဲ့ဤသူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေခံအောက်မှာဗမာပြည်သူတွေကတော်ရုံတိုင်ရုံမယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာတေချာရှင်းပြနိုင်မှာသူတို့လက်ခံကောင်းလက်ခံတယ်။ NLD အစိုးရကတက်လာပြီးတဲ့နောက်ကော်မရှင်ဖွဲ့ပါတယ်။အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြစ်ညာမြစ်ကွန်းဆိုပြီးတော့သူကအဲ့လိုနာမည်တွေနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်။အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိသွားထပ်ရမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်မှရှိပါပါကျမတို့ပြည်သူတွေကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာကျော်မင်းအဲ့တော့အခုလောလောဆယ်မှာအဲ့ဒီတော်တော်ကဒေါက်တာကျော်စောပြောတဲ့အစိုးရကဖွင့်စည်းပေးထားတဲ့ကော်မရှင်အခြေအနေကဘလောက်များစီးရပါပြီလဲခင်ဗျာအဲ့ဒီအခြေအနေကဘယ်တော့ပေါ်ထွက်လာနိုင်မလဲမျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ခြင်းနဲ့ဖွဲ့ထားတာကတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုဒီလေပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီကော်မတီဖွဲ့လိုက်တာကိုလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ဗ
ျလက်ဘရောင်းကိစ္စမှာအဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေကတော့စိတ်မကျေနပ်ကြဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်လဲလို့ဆရာသုံးသပ်မိပါလဲဆရာ
ဟုတ်ကဲ့အချင်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်ကတော့ဒေါန်ဆန်းစုကြည်သုံးသက်တာရဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်တွေဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်ညတ်တဲ့အခြေအနေမျိုးမှာရှိပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ကတိကဝတ်တွေတည်ရမယ်ဆိုတဲ့အမြင်မျိုးပတ်သက်နေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာပဲမြစ်ဆုံစီမံကိန်းကိုလည်းဒေါအောင်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတစ်ချိန်ကအစိုးရချင်းတည်ခဲ့တဲ့ကတိကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်။ဥပဒေကြောင်းမှာအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ကြီးမပြည့်တဲ့လူတွေကိုချော့မော့ချင်းကြောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင်းအရတရားဝင်ရလားဆိုတာမျိုးပေါ့လေ။ဒါမျိုးကိုတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ရစ်ဆုံးကိစ္စအဖြေရမယ်လို့ညွှန်လဲပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့ ကျွန်တော်ရဲ့အကြံဉာဏ်တရုတ်ပေါ်မှာထားရှိတဲ့သဘောကတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကြတဲ့သူတို့ဟာမြန်မာနိုင်ငံမှာအစ်အစိုးရဆက်ဆိုးရှေအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်ယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကိုအမှန်တရားသိရခါမှာပြပြနိုင်မဲ့အခြေအနေရှိရလဲတော်တော်ကြောက်ကြောက်တရုတ်ဘက်ကရောဒီတော့ဘယ်လောက်ကြိုးစားမှုရှိရ
တရုတ်အနေနဲ့သူ့ကိုသူသွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအငဲငယ်များပြိပခါတွေရှိရဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလို့မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျကျွန်မကြားလာပြီပါကစ္စတန်ကဒီတင်မောရေနဲ့စစ်ခံထောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပြတာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဇေယုံကြီးတစ်ခုလုံးကိုရီးရှို့ပြတာကျွန်မတို့ပမာပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမ်မဲ့ဒီလိုကန်းကုံအောင်လုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်းတင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်။ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေနော်ဂျပန်ကုမ္ပဏီတွေလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မို့သူတို့နားလည်နိုင်တယ်၊စာနာနိုင်တယ်။အဲ့တော့ဗမာပြည်သူတွေဘာတွေကိုမကျေနပ်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဘာလဲကြောင်းကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တစ်ဖြည်းဖြည်းရှာပြီးတော့တစ်ဖြည်းဖြည်းစနိုင်တဲ့ဘက်ကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျာကြောက်ဖြူဘက်မှာမာဒီကျွန်းလို့ဘာလို့မှာတိရုပ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတပြေးပြေးတိုးတိုးတိုးတိုးဝင်ပြီးတော့ဒေသခံလူလူနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူလူလက်ခံနိုင်အောင်ဒေသခံလူလူရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တပြေးပြေးစူးစမ်းပြီးလုပ်ပြီးသွားလိမ့်မယ်ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တပြေးပြေးတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကိုရောရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောကတော့ခါခါပြီးပြီးတွေ့ကြရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘက်သဘောထားသူရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာရလို့ထင်ပါလားဆရာကြားမိပါလ
ားကျွန်တော်သိသလောက်ထိတော့ဟိုဒေတာကန်ရဲ့သဘောထားကသိမပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလွန်စစ်တာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လည်းသူ့ဘက်ကပြောင်းနေတယ်လို့ကျွန်တော်တော့မကြားမိပါဘူးအဲ့တော့ဒေတာကန်တွေကလည်းအခုထိတော့တရုတ်ဘက်မှာသဘောထားပြောင်းတာမတွေ့သေးပါဘူးဗျရခိုင်နေမှမကပါဘူးအဲ့ဟိုသဘောတော့ပြည်ကြီးတကောင်းပဲမှာပဲဖြစ်ဖြစ်လက်ပောင်းမှာပဲဖြစ်ဖြစ်ဒေသခံတွေရဲ့သဘောထားပြောင်းလာတော့ကျွန်တော်မကြပါဘူ
းအနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရကျူးစွန်နေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contractor တရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့မှဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူလူကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူလူအကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်။အဲ့ဒီနေရောပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
။ NLD ကတချိန်ကပွင့်လင်းမြင်သာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေ။အခုထိတော့အဲ့ဒီတုန်းကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လည်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ဒီလူလူကနေပြီးတန်တရားဝင်နေတာတွေလည်းရှိပါတယ်ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာဘို့လေဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလိုပါဘူးအဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ဒီလူလူကတော့တန်တရားဝင်နေတုန်းမှာပဲအဲ့ဒီတုန်းကလက်မှတ်ထိုးသူတွေကလူလူကိုကိုစားပြုသလားဆိုတာတော့အဲ့ဒီတုန်းကအုပ်ချုပ်ရေးအစိုးရကထိုးခဲ့တာပါပဲဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာလို့ကျွန်တော်ပြောလင်းကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါက်တာဆန်းစုရဲ့ဒီခရီးစဉ်အတွင်းမှာအတိကမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းတွေနဲ့ပတ်သက်တဲ့ဟာတွေအားလုံး ပေးအပ်မယ်တဲ့ပေးရပြီးအဲ့ကော်မရှင်ကလူလူတိတာတိဖို့လိုတဲ့အချက်လက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါံဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွဲဒါတရုတ်ကလည်းသူကပြောအားရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလေဗနန်ကော်မရှင်တို့ကလူပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်ဒီဘောပမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နိဟန်တစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်လည်းကြားချင်ပါတယ်ဒီခေတ်စဉ်ကအ
ဲကျွန်တော်ကတော့ဒေါံသတ်စုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူးတရုတ်ဘက်ကလည်းသူကမြစ်ဆုံကသူ့တဲ့တလောက်အဓိကတော့မကြပါဘူးသူမြစ်ဆုံကိုလက်လျှော့လိုက်မယ်ဆိုရင်သူအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးဖြူဖြူရနိုင်ပါလိမ့်မယ်တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းအဝေးကြီးကားလန်းနေရထားလန်းနေပိုင်တိုင်းနေပင်လယ်စိတ်ကန်းနေဒါရီနဲ့မြစ်ဆုံနဲ့တရုတ်ဘက်ကလဲလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါတယ်ဗျတ
ော်ရရှိမှာခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တော်ဝင်စီသူရဲ့ယူသားမှုပြင်းပြင်းထန်ထန်ရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီလိုပါအစီအစဉ်ကိုဒီမှရင်ဒီကုန်းချုပ်လိုက်ပြရစေခင်ဗျာကျေးဇူးတင်ပါတယ်